ကျွန်တော်တို့ဟိုထင်တာပေါ့နော်ထင်တာကတော့ကျွန်တော်တို့ CDM ကိုကျင်ညာတဲ့အချိန်မှာကျွန်တော်တို့က CRPH ကိုထောက်ခံတယ်ပေါ့ CRPH ကိုထောက်ခံတယ်အဲနောက်ပြီးတော့ဒီခုလက်ရှိစစ်ကောင်စီကိုလည်းကျွန်တော်တို့ကဘုံမကြောက်ပေါ့နော်ကျွန်တော်တို့ဆက်ပြီးတော့ဒီအမေကြီးကိုတာခံပေးလို့လုံးဝကျွန်တော်တို့ထမ CDM မှာကျင်ညာထားတဲ့အတိုင်းပါပဲအဲအဲ့ဒီအကြောင်းမျိုးတော့ကျွန်တော်တို့ယူဆတယ်ပေါ့နော်အဲဒီ CRPH ကိုသူကထောက်ခံတဲ့အခါမှာကျန်တဲ့အတိုင်းကြောချက်ဒီအတိုင်းပေါ့နော်အဲ့ဒါကြီးအဲ့ဒါကျွန်တော်တို့ဆောင်ရွက်နေလို့ပဲဟုတ်တော့
ဟုတ်ကဲ့တကယ်တော့ဒီပြောကြမယ်ဆိုရင်ဟိုအနာသိန်းစစ်ကောင်စီပေါ့နော်သူတို့ဟာတရားဝင်ဆိုရမဟုတ်ဘူးလို့ပြည်သူလူထုကတော့ဒီအခုအမားတို့ CDM လောက်တဲ့လူတွေကတော့တတ်မှတ်ထားတာဖြစ်တယ်နောက်တစ်ခါမှလည်း CRPH လို့ခေါ်တဲ့ဒီယာယီဆိုရဖက်တာမိတာဖြစ်နေတော့သူတို့ရဲ့ဒီအမားတို့ပေါ်ဒီဟိုယာတူးကဖြုတ်တဲ့စာလို့ပေါ့နော်အလုပ်ဖြုတ်တဲ့စာထုတ်တဲ့စာလားတော့တကယ်တော့တရားဝင်တယ်လို့အမားတို့ယူနေမှာခံစားရတာ
ကျွန်တော်တို့ကဒါကိုရှင်းတာပေါ့ဗောနော်ကျွန်တော်တို့ရဲ့အစိုးရကြီးဒီကုအစိုးရကြီးဟိုသမားကြီးဦးဝင်းကိုဦးဝင်းရဲ့ဦးဆောင်တယ်ကျွန်တော်တို့ရဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တယ်တာဝန်ထမ်းပုဂ္ဂိုလ်လည်းဖြစ်တယ်ကျွန်တော်ကဒါကိုကျွန်တော်တို့ရဲ့တရားဝင်အစိုးရဖြစ်တဲ့ကျွန်တော်တို့လည်းစားကြမှုလို့လည်းဟိုဒီအစိုးရရဲ့အမိတ်အောက်မှာပဲကျွန်တော်တို့လိုက်တာလည်းဆိုရဲရွေးချက်နဲ့လည်းကျွန်တော်တို့ကစီစီရန်ကိုဟိုပါဝင်ဖြစ်သွားတာပေါ့နော်ဒါကြောင့်မို့လို့အခုချိန်မှာတော့ဒီအဲခုလက်ရှိအဲအလားအကြောင်းရဲ့ဒီစစ်ကောင်စီအားဆိုလို့ရှိရင်အဲသူကဖွဲ့စည်းပုံအခြေအဥပဒေနဲ့လည်းတိုက်မြင့်ချင်းရှိဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကတရားဝင်ဆိုရခြင်းနဲ့တော့ကျွန်တော်တို့သတ်မှတ်လို့မရနိုင်ဘူးပေါ့နော်။ဒါကြောင့်မို့လို့အခုကျွန်တော်ချက်တည်လာပဲပဲအဲဒီသဘောတရားရဲ့အောက်မှာပဲသူတို့လုံးဝရှိတာကိုဆက်လုပ်နေသူမကောင်းဘူးကြားရတယ်။အဲကျွန်တော်ကတော့တရားဝင်ဆိုရအနေနဲ့ကျွန်တော်တို့ခံစားလို့မရဘူးပေါ့နော
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီအခုလိုမျိုးစာထုတ်လိုက်တဲ့အတွက်ရောအမားတို့ဒီဒီပြန်လို့ရှာမှုကိုအတိုင်းတာတစ်ခုဒီခြေကံမှုရှိနိုင်မလားအမားတို့ရဲ့ဒီတွေးခေါ်မှုဒါမှမဟုတ်လုပ်ငန်းလှုပ်ဆောင်မှုတွေအပေါ်မှာဘယ်လိုများအကျိုးသက်ရောက်မှုရှိနိုင်မလဲ
အဲ့ဒါကတော့ကျွန်တော်ကတော့အများအတွက်ကိုတော့ကျွန်တော်ပြောကြပါတော့ကျွန်တော်ရဲ့တိုးချင်းရဲ့အမြင်နဲ့ကိုတော့ဖြေထားချင်ပါတယ်အဲကျွန်တော်တို့ဒီယုံကြည်ချက်ကိုမိမိရဲ့ယုံကြည်ရာအတွက်ကိုလှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးဟိုအရေးယူဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့တပူလေးရတယ်ကိုတင်ပြီးတော့ဒီခါတော့ကျိုးစဉ်းစားထားပါတယ်နာထားတဲ့ကြောင့်ဒါနဲ့ဒီလိုခက်ခဲတွေရှိနေတယ်လေကျမတို့ကဒီလူတွေအတွက်ကျမတို့နိုင်ငံအတွက်ဒါလို့ကိုလုံးဝမင်းဆိုရယ်ကျမတို့ရဲ့အသိစိတ်ဆောင်မှုလို့ကျမတို့ကဒါကိုလုပ်ခဲ့တာပေါ့နော်။ဒါကြောင့်မို့လို့စီဒီအမ်မှာကျမတို့လိုပဲအဲဒီဒီပါမှာရောဖြစ်စေဒီတွင်းမှာလည်းဖြစ်စေအကုန်လုံးကဒီလိုယုံကြည်ချက်တွေနဲ့လုပ်တာဖြစ်ရဲဆောင်မှုလို့ဒီအခက်ခဲတွေအကုန်လုံးတော့ဒါတရားခံရတဲ့ဆိုင်ထဲဆိုရယ်ဒီကတော့ဒီတိုင်းမှာရှိတယ်လို့ကျမတို့ယုံကြည်ပါတယ်
။အခုစီဒီအမ်ဆက်လုပ်နေတဲ့ဝန်ထမ်းတွေကိုဗာများပြောချင်တာရှိပါသလဲခင်ဗျာ။
ကျွန်မထပ်တည်းပြောချင်တယ်ဆိုလို့ရှိရင်တော့ဟိုဒီအခုနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေမှာဆိုလို့ရှိရင်ကျွန်မတို့ရဲ့ဝန်ထမ်းတွေကအမှတ်တမ်းကိုအခရာကျပါတယ်။ကျွန်မတို့ရဲ့ဝန်ထမ်းတွေဒီအဲဒီပြည်သူဝန်ထမ်းအဖြစ်နဲ့ရဲရင်ရက်တည်ပေးပါ။ဒါမှသာကျွန်မတို့နိုင်ငံမှာအခုဖြစ်နေတဲ့တိထက်တန်ရုပ်မှုတွေမတရားမြင့်မတ်နှိပ်စက်တာတွေအကုန်လုံးကတတ်တာတော့မှာပါ။ဒါထားကြမှုလို့လဲကျွန်မတို့ကအခုရဲ့ဒီနေရာကိုရဲ့ဒီငွေကြီးရဲ့ဒီအလုပ်တွေပါရအကုန်လုံးကျွန်မတို့ဆွန့်ပြီးတော့မတော်ဒီလိုပဲရဲရဲရင်းနဲ့ရက်တည်ပေးခဲ့တာပါ။အဲဒါကြောင့်မလို့ခုလက်ရှိဒီဒီဒီစီဒီအမ်မပါဝင်နိုင်တဲ့အကြောင်းမျိုးနဲ့ဟိုပါပေါ့နော်။ရုံးတယ်နေကြတဲ့ဝန်ထမ်းတွေကိုလည်းရဲရင်းပေးပါ။ဒီလိုရဲ့မျက်နှာကြည့်ပေးပါလို့ကျွန်တော်တို့မိတ္တရဲ့ခံချင်ပါတယ်
။အခုချိန်ထိစီဒီအမ်မှာပါဝင်တဲ့တန်ရုံးဝန်ထမ်း30ရှိနေတာပါ။ဗာလီမျိုးကဝန်ထမ်း2ဦးနဲ့ညောင်မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းတို့3ဦးသာယာရုကဖယ်ရှားခံရသေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်မှာရှိတဲ့မြန်မာတန်ရုံးကနေစီဒီအမ်မှာပါဝင်လာတဲ့ဝန်ထမ်း2ဦးကိုအဆောင်အကျမပါပဲတာမကြီးကအပြင်ပေးမထွက်သလိုအပြင်ကလူတွေနဲ့လည်းဆက်ကြောက်မပြူဘူးလို့ဒီဝန်ထမ်းအနေနဲ့နေဆက်သူတွေက VOA ကိုပြောပါတယ်။ဒါအပြင်ဂျပန်နဲ့အစ္စရေးမြန်မာတန်ရုံးတို့ကနေစီဒီအမ်မှာပါဝင်လာတဲ့ဝန်ထမ်းတွေနဲ့ဆိုင်တဲ့မဟုတ်မှန်တဲ့သတင်းအချက်အလက်တွေကိုလည်းတာမကြီးတွေကိုယ်တိုင်ကနေပြည်တော်ကိုသတင်းပို့တာတွေရှိနေကြောင်းလည်းစီဒီအမ်မှာပါဝင်နေတဲ့ဝန်ထမ်းတွေနဲ့နေဆက်သူတွေကပြောကြပါတယ်ခင်ဗျ။